အစိုးရနဲ့ငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့ကရင်အမျိုးသားအစည်းအရုံး KNU ကိုယ်စားလှယ်အဖွဲ့တို့ထိုင်းနိုင်ငံချင်းမိုင်မြို့မှာတွေ့ဆုံရမှာ2020ရွေးကောက်ပွဲအလွန်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့အဓိကထားဆွေးနွေးခဲ့ကြပါတယ်။အစိုးရရဲ့ငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့ရဲ့ခရီးစဉ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တွေ့ဆုံပြီးဆွေးနွေးခဲ့တဲ့နောက်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုတရဝင်းပြန်လည်စတင်ဖို့ညှိနှိုင်းနိုင်ခဲ့ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဒီကနေ့အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ KNU တို့တွေ့ဆုံရမှာအောက်တိုဘာလ28ရက်နေ့ NCA လေးနှစ်ပြည့်အခမ်းအနားအပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့ KNU ဥက္ကဋ္ဌတို့တွေ့ဆုံဆွေးနွေးတဲ့အချက်တွေအပေါ်မူတည်ပြီးထပ်မံဆွေးနွေးခဲ့တာဖြစ်ပါတယ်။ဒီနေ့တွေ့ဆုံပွဲနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ထေကအခုလိုပြောပါတယ
်။အထူးသဖြင့်အတိုင်ပင်ခံနဲ့ KNU ကောင်းဆောင်နေတဲ့သဘောတူညီချက်အဲ့ဒီတူညီချက်ကိုကျွန်တော်တို့အများဆုံးကောင်းတဲ့ပေါ်ဖို့အတွက်ဒီနိုင်ဆွေးနွေးတဲ့အစီအစဉ်ဖြစ်ပါတယ်။ပြီးရင်တော့ဟိုကျွန်တော်တို့ဆက်ပြီးတော့အများဆုံးဒီဘက်မှာ PDSC စီဝေးကျင်းပဖို့ရှိတယ်။အစီအစဉ်ကျင်းပပြီးရင်တော့ကျွန်တော်တို့ဟိုနှစ်ဖွဲ့ပြန်ပြီးတော့အများဆုံးတွေ့ဆုံဖို့ဒါတွေလည်းဒီနေ့တော့တူညီခဲ့ပါတယ်
။အော်တိုဘာလ28ရက်နေ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့ KNU ဥက္ကဋ္ဌတို့တွေ့ဆုံဆွေးနွေးစဉ်ကငင်းချိုင်းလုပ်ငန်းစဉ်မှာတွေ့ကြုံနေရတဲ့အခက်အခဲတွေကြော်လွှားနိုင်ရေး NCA အကောင့်ထယ်ဖော်မှုဆိုင်ရာမူပေါင်းသဘောတူညီချက်ရရှိရေး2020ရွေးကောက်ပွဲအလွန်ဆက်လက်ဆောင်ရွက်မဲ့လုပ်ငန်းစဉ်အပေါ်သဘောတူညီချက်ရရှိရေးနဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရပ်ဆဲရေးသဘောတူစာချုပ်အကောင့်ထယ်ဖော်မှုဆိုင်ရာညှိနှိုင်းအစည်းအဝေး GICM ပြန်လည်စတင်ရေးစတဲ့အချက်တွေထည့်သွင်းဆွေးနွေးခဲ့တာဖြစ်ပါတယ်။ဆွေးနွေးပွဲကိုဦးဆောင်တက်ရောက်ခဲ့တဲ့ KNU ရဲ့အထွေထွေအတွင်းရေးမှူးဘရိုစောထာတို့မူကတော့အဓိကဆွေးနွေးတဲ့အချက်ကိုအခုလိုပြောပါတယ်။
အဓိကတော့ကျွန်တော်တို့ဒီရွေးကောက်ပွဲပေါ့နော်ရွေးကောက်ပွဲကနောက်နှစ်ထဲမှာလာတော့မယ်ဆိုတော့ဒီနောက်ရွေးကောက်ပွဲပြီးတဲ့နောက်ပိုင်းပဲဆိုရတက်တက်ဒီငင်းချိုင်းလုပ်ငန်းစဉ်ကရှစ်ဆက်သွားနိုင်မှုအတွက်ကျွန်တော်တို့ဘယ်ကနေစပြီးတော့ဟိုဘယ်လောက်ထိကျွန်တော်တို့ရအောင်ပြင်ဆင်ထားတင်နေဆိုတော့အလွတ်တော်ဆွေးနွေးတဲ့အပိုင်းတစ်ခုပဲဖြစ်ပါတယ်
KNU အဖွဲ့ဟာ2018ခုနှစ် NCA 3နှစ်ပြည့်အခမ်းအနားအပြီးမှာတရားဝင်ဆွေးနွေးပွဲတွေကိုရပ်ဆိုင်ထားခဲ့တာပါလက်ရှိအချိန်နေမှာတော့တရားဝင်ဆွေးနွေးပွဲတွေပြန်လည်စတင်နိုင်တော့မယ့်အလားအလာတွေရှိနေပါတယ်ဒီနှစ်ဆွေးနွေးပွဲရလက်အပေါ်မှာတော့ဘရိုစောထာတို့မူက
ကျွန်တော်အများကြီးနှိစမှုရှိတယ်ပြီးတော့ကျွန်တော်နောက်ဆက်ပြီးတော့ဒီလိုမျိုးပွဲမျိုးတွေဆက်ပြီးတွေ့ဝင်ရှိတယ
်ဒီဆွေးနွေးပွဲတွေကိုတော့ဒီဇင်ဘာလအတွင်းမှာပြန်လည်စတင်ဖို့ညှိနှိုင်းခဲ့ကြတယ်လို့ပြောပါတယ်အစိုးရရဲ့ငင်းချိုင်းကိုယ်စားလှယ်အဖွဲ့ဟာပြီးခဲ့တဲ့ရက်တွေကရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS NCA လက်မှတ်ရေးထိုးထားတဲ့လက်နက်ကင်ဆယ်ပွဲကကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံပွဲတွေမှာတော့ RCSS ဥက္ကဋ္ဌခီးစင်နဲ့ပတ်သက်ပြီးမပြေမလည်ဖြစ်ခဲ့တာတွေကိုဖြေရှင်းနိုင်ခဲ့တယ်လို့လက်နက်ကင်ဆယ်ပွဲနဲ့လည်းပြည်ထောင်စုငင်းချိုင်းရဲ့ညီလာခံ27ရာစုပင်လုံးစရုဒ္ဓအစည်းအဝေးပြန်လည်စတင်နိုင်ရေးအတွက်ညှိနှိုင်းနိုင်ခဲ့ပါတယ်။